ဝတ်တပ်ဖွဲ့ရဲ့ငင်းချက်ရေးနှစ်30ပြည့်ပွဲမှာစီရေးပြအခမ်းအနားပါဝင်တာဟာအရင်ကလည်းဆောင်ရွက်ခဲ့မှုကြောင့်နဲ့ဒါဟာရန်လိုတဲ့သဘောထားနဲ့ကျင်းပတာမဟုတ်တဲ့အကြောင်းဝတ်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒါဟာတက်မတော်သတင်းစာရှင်းလင်းပွဲမှာဝတ်တပ်ဖွဲ့ရဲ့စီရေးပြအခမ်းအနားဟာစင်ပြိုင်အစိုးရစင်ပြိုင်တက်မတော်သဘောဆောင်ရွက်နေတာတွေ့ရကြောင်းဒီအပေါ်မှာတက်မတော်ကအစွမ်းကုန်တီးခတ်နေတဲ့အကြောင်းပြောခဲ့တဲ့အပေါ်တုံ့ပြန်လိုက်တာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့ April 18ရက်နေ့ကဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာကျင်းပတဲ့ငင်းချင်းနှစ်30ပြည့်ပွဲမှာဝါတပ်ဖွဲ့ကလေရင်ပြင့်အမြောက်တွေမောင်းသူမဲ့ drone လေရင်တွေစတဲ့စစ်လက်နက်တွေနဲ့စစ်တီအင်အား 8,000 နီးပါးကိုတုံးပြီးစစ်ရေးပြအခမ်းအနားကိုထည့်သွင်းခဲ့တာပါဒီလိုလက်နက်အင်အားလူအင်အားအများပြအသုံးပြုခဲ့တဲ့စီရေးပြအခမ်းအနားအပေါ်တင်းငွေနေနေကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမ်ဘရိုသတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောဆိုခဲ့ပါတယ
်။ဓမ္မကြာရှင်ကလုပ်ခဲ့တဲ့ကျွန်တော်တို့ဝါဝါရဲ့ကျွန်တော်တို့ဒီစီရေးပြအခမ်းအနားမှာလက်နက်ကန်ဆောင်ပြီးစီရေးပြခဲ့တာရှိတယ်။ဒါကြောင့်မလို့ဒီစီရေးပြအခမ်းအနားဒီတရားဖြင့်ဒီဝါအနေနဲ့တော့ကျွန်တော်စင်ရယ်စိုးရတဲ့ပုံမျိုးစင်ရံတက်မလို့ပုံစံမျိုးဆောက်ရတာကျွန်တော်တွေ့ရပါတယ်။ဒါကြောင့်မလို့ဒီကဏ္ဍကိုတက်မလို့အနေနဲ့တယောက်ချင်းမရှိပါဘူး။နောက်တစ်ခုကတော့ဒါဒီကျွန်တော်တက်မလို့အနေနဲ့အဆုံးကိုကျွန်တော်သိခံထားတဲ့အနေအထားဖြစ်တယ်လို့ကျွန်တော်တို့ပြောကြလို့
ဒီလကုန်ပိုင်းမှာကျင်းပမဲ့ NDAA ခေါ်မိုင်းလာအဖွဲ့ငင်းချဲရေးနှစ်30ပြည့်ပွဲကိုတက်မရော်ကတက်မတက်မင်းမြန်းတဲ့အပေါ်မှာဗိုလ်ချုပ်စိုးနိုင်ဦးကဖြေချခဲ့တာဖြစ်ပြီးတက်မရော်ကငင်းချဲရေးလိုချင်လို့အစွမ်းကုန်တီးခတ်နေတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။တက်မရော်ရဲ့ပြောဆိုမှုအပေါ်မှာတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီလာရှိုးစစ်ဆန်ရေးရုံးတာဝန်ခံဦးညီရန်ကအခုလိုတုံ့ပြန်ပြောဆိုပါတယ်။
ကျွန်တော်တို့စီရေးပြတယ်ဆိုတာ10နှစ်မြောက်နှစ်20မြောက်တုန်းကလည်းစီရေးပြခဲ့တာပဲအခုမှပြတာမဟုတ်ပါဘူးထိုနေ့လကောက်မှပဲเนาะတခြားလက်နက်ကန်အဖွဲ့စည်းတွေလည်းပြနေကြပဲလေဒါကတော့မထူးဆန်းပါဘူးလို့မြင်ပါတယ်เนาะဆိုရအကြီးကဲပါဝင်တတ်မတော့အကြီးကဲတွေเนาะအခြားလက်နက်ကန်အဖွဲ့စည်းတွေစုံတလောက်ပေါ့เนาะကျွန်တော်တို့ဖိတ်ချင်းအဖြစ်တည်နိုင်ပါတယ်ကျွန်တော်တို့တော့ပေါ်ထားကျွန်တော်တို့ဒီအပွဲတော်နှစ်30ပြည့်လုပ်တယ်ဆိုတာကတော့ဘဒုကောမှာကျွန်တော်တို့ရန်လိုတဲ့တဘောမျိုးနဲ့ကျွန်တော်တို့ကျင်းပတာမဟုတ်ပါဘူးကျွန်တော်တို့လည်းငင်းချမ်းရေးကိုတံပိုးထားလို့ပေါ်ဆောင်တဲ့အနေနဲ့လူရဲချင်းဖြစ်ပါတယ်နော
် UWSA အနေနဲ့တက်မရော်အပါဝင်အခြားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုမိတ်ဆွေအဖြစ်သဘောထားကြောင်းလည်းဦးညီရန်ကပြောပါတယ်နိုင်ငံရေးလေးလာတုံ့တက်သူဦးတန်းစိုးနိုင်ကတော့အခုလိုတုံ့တက်ထားပါတယ
်ဘောဖွဲ့ကသူငင်းချမ်းရေးရချင်းနဲ့လက်ရှိမိသားကိုထွေးညင်တယ်ဆက်တော့ဒီဒေတာကိုစီရီးယားအဲ့ဒီရေကိုပါညာဆိုတာမျိုးဖြစ်လာရင်ကာဂိုနဲ့အောင်တော့လုတ်တာတခြားဘက်တွေလည်းလုတ်ကြတာဒီသဘောထားပါပဲเนาะဒါပေမဲ့ဒီမှာထူးခြားတဲ့မြန်မီထူးခြားတဲ့တိုင်းအားဖြစ်နေဖြစ်နေကြတော့တမောကစိုးရင်စိတ်နဲ့ပြောတာလို့ဖြစ်မှာဒါပေမဲ့အဲ့လိုပြောတဲ့ကောက်ချက်တာကြံအဲ့ဒီပုံမှာနားလည်မှုကြီးလွယ်သွားရင်နောက်ပိုင်းမှာဒါတွေကစီရီးယားရေမှုကြီးဒီပခါတွေဖြစ်လာနိုင်ကြရှိတယ်ဆိုကျွန်တော်ယူဆပါအဲ့ဒါကြောင့်အဲ့ဒီသဘောထားရင်းနဲ့တော့ငင်းညာရဲ့အတွက်ကအတူဖြစ်ဖြစ်တာရယ်ဆိုရင်ကျွန်တော်ယူဆရတယ
်။ AB လကကျင်းပတဲ့ UWSA ရဲ့ငင်းချမ်းရေးနှစ်30ပြည့်ပွဲကိုနိုင်ငံတော်အကြီးအကဲတွေနဲ့တက်မတော်ခေါင်းဆောင်တွေကိုဖိတ်ကြားခဲ့ပေမဲ့ပါဝင်တယောက်တာမရှိခဲ့ပါဘူး။ဒီလကုန်ပိုင်းမှာကျင်းပမဲ့ NDAA ကမိုင်းလာအဖွဲ့ရဲ့ပွဲကိုလည်းသူတို့ရဲ့ဆောင်ရွက်ချက်ပေါ်မူတည်ပြီးတက်မတော်ကစဉ်းစားမှဖြစ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာဖြေဆိုထားပါတယ်။WSA 1နဲ့ NDA မိုင်းလာအဖွဲ့တို့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ရမှာသူတို့ထိန်းချုပ်ရာဒေတာကိုရှမ်းပြည်နယ်အထူးဒေတာ2နဲ့အထူးဒေတာ4အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်